တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ view american တိုင်းရဲ့2018ခုနှစ်မတ်လ9ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ 9:00 နာရီamerican ပြည်ထောင်စု washington dc မြို့တော်ကနေလိုင်းနူမီတာ16.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာရဲ့နောက်ဆုံးထားတွေ့ဖို့အမေရိကန်သမ္မတကလက်ခံလိုက်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကနေတာဝန်ပေးဖို့လူခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းမှာကျန်နေသေးတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစာရေစာပြက်လက်အောင်လုပ်ပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လုပ်နေတဲ့ပုံစံမျိုးဆက်ရှိနေတယ်လို့ကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုချုပ်ကပြောကြားလိုက်ပါတယ
် Clearly there has to be sustained international pressure on the government of Myanmar to prevent its security forces from carrying out the action
လူ့အခွင့်အရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ် Andrew Gilmore ပြောကြားသွားတာပါဒီအကြောင်းနဲ့အတူကချင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကနေပျောက်သွားတဲ့ဒုက္ခသည်နှစ်ဦးရဲ့အလောင်းကိုပြန်လည်တူးဖို့တွေးရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံအချင်းထောင်တွေကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လူနေပြီလို့ဝိုင်းဝန်းတိုက်တွန်းနေတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာနဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ခံလိုက်တဲ့အပေါ်သတင်းနဲ့ကြိုဆိုတာတွေတန်မြတ်မြင်နေလဲထွက်ပေါ်လာပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာရဲ့နောက်ပတ်သက်လို့အမေရိကန်သမ္မတအမျိုးသားလူညွန့်ရေးချန်ပီ HM Macmaster ပါဝင်အင်ပီရိုအရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနအကြီးအကဲချွန်ယီယွန်းကမနေ့နောက်ပိုင်းမှာပဲကြေညာခဲ့တာပါတင်ပြချက်တွေကိုသမ္မတထရန့်အနေနဲ့ရှင်းလင်းမှုရှိခဲ့ပြီးနျူကလ িয়ার အပိတန်ကင်းရှင်ရေးမီလာရဲ့နောက်ဆုံးထားတွေ့ဆုံမှုကိုလည်းလက်ခံခဲ့တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှုတ်နဲ့ဖိတ်ကြားချက်ကိုအမေရိကန်သမ္မတထံသတင်းစကားပါခဲ့တဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကင်းစင်ရေးဆွေးနွေးညှိနှိုင်းမှုနဲ့ဆွေးနွေးနေချိန်မှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေဆန့်ကျင်ထားဖို့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်နဲ့တင်းလာနေတုန်းကတွေ့ဆုံတဲ့တောင်ကိုရီးယားတန်ကူစလဲဖွဲ့ရဲ့ခေါင်းဆောင်ကပြောဆိုထားတာပါမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံအပြင်ရုရှားနိုင်ငံကပါကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့လူရက်တွေပေါ်တန်မြတ်အမြင်တွေရှိနေတဲ့ဂျပန်နိုင်ငံကဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အမေရိကန်သမ္မတနဲ့မနေ့တုန်းကပဲတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးမြောက်ကိုရီးယားပေါ်ဖိအားပေးမှုတွေနဲ့ပြောင်းလဲဖို့ကြိုးပမ်းမှုတွေအတွက်ချီးကျူးစကားပြောခဲ့တယ်လို့မြောက်ကိုရီးယားနဲ့ထိပ်တိတွေ့ဆုံဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်နဲ့ဆွေးနွေးဖို့ရှိလာတဲ့ဝါရှင်တန်ကိုသွားဖို့လည်းကြေညာခဲ့ပါတယ်။
အမေရိကန်ကိုတင်သွင်းတဲ့တမန်တွေအပေါ်အခု25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်ဆယ်ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုသမ္မတဒေါ်နယ်ထရန့်ကဂျာရာဘရင်နစ်ကလက်မှတ်ရေးထိုးလိုက်ပါတယ်။အသစ်သတ်မှတ်လိုက်တဲ့တွင်းကုန်ခွန်းကိုလာမဲ့25ရက်ကစပြီးတော့ကောက်ခံတော့မှာပါ။အခုလိုတင်းကုန်ခွန်းတွေတိုးမြင့်သတ်မှတ်လိုက်ရင်ကုန်ရေးစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲသမ္မတထရန့်ကအမေရိကန်နိုင်ငံထဲကိုတမန်တွေနဲ့အလူမီနီယံတွေလှိမ့်မီဝင်နေတာဟာနိုင်ငံကိုနစ်နာစေတဲ့လုပ်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံခြားကထုတ်လုပ်သူတွေအနေနဲ့တွင်းကုန်ခွန်းမပေးခြင်းဆဲုံတွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်သူလုံခြုံရေးကအချုပ်အကြီးကြီးတွေနဲ့နိုင်ငံခြားအစိုးရတွေရဲ့ကြည်ကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့အထူးအခွန်ကင်လွတ်ခွင့်ပေးထားပါတယ်။မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နှစ်ဖက်အတွက်ညီနိုင်နေချိန်အတွင်းဒီနေ့နိုင်ငံကအချိန်အကန့်အသတ်မရှိအခွန်ကင်လွတ်ခွင့်ပေးထားမှာပါ။အမေရိကန်နှုတ်ထွက်ခဲ့တဲ့ Pacific ရေဝန်ကုန်သွယ်ရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်ထားတဲ့ CPTPP သဘောတူစာချုပ်ကိုအဖွဲ့ဝင်ဆက်တနိုင်ငံကချီလီနိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပြီးနိုင်ပိုင်းအချိန်မှာပဲသမ္မတထရန့်ကအခွန်တွန်းမြင့်ကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့တာပါ။ CPTPP သဘောတူညီချက်မှာအဖွဲ့ဝင်နိုင်ငံတွေကြားအခွန်လျှော့ချရေးနဲ့ကုန်သွယ်ရေးအသားအစီးတွေဖယ်ရှားရေးတို့ပါဝင်ပါတယ်။
အမေရိကန်ကိုတမန်နဲ့အလူမီနီယံတင်သွင်းမှုတွေပေါ်အခွန်စည်းမျဉ်းသစ်တွေတတ်မှတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်စည်းမျဉ်းသစ်မှာ EU နိုင်ငံတွေကိုကင်းလွတ်ခွင့်ပြုထားတဲ့အကြောင်းအတည်ပြုချက်ရဖို့မျှော်လင့်ကြောင်းလဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီစီလီယာမန်စတိုရန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်တမန်နဲ့တင်သွင်းမှုပေါ်25ရာခိုင်နှုန်းအလူမီနီယံတင်သွင်းမှုပေါ်10ရာခိုင်နှုန်းသတ်မှတ်ထားပြီးသတင်းနှစ်ပတ်အတွင်းစတင်အသက်ဝင်မဲ့အစီအစဉ်ကိုတော့မနေ့ကသမ္မတထရန့်ကသတ်မှတ်ရေးထိုးခဲ့တာပါအမေရိကန်ရဲ့အင်းနေချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့ယာယီကင်းလွတ်ခွင့်ပြုထားပြီးဒီချိန်ထဲမှာပဲမြောက်အတ္လန္တိတ် လွတ်လပ်စွာလွတ်လပ်ကုန်သွယ်ဝတ်စာချုပ်နက်ဖတာနဲ့ပတ်သက်လို့လည်းဆက်လက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ကနေဒါနိုင်ငံရဲ့ဝန်ကြီးခရစ်ရှာဖရီလန်ကတော့တသက်ဝင်ရာကြီးအမေရိကန်တာဝန်ရှိသူတွေနဲ့မကြသေးရင်ကပဲပူးပေါင်းကြိုးပမ်းခဲ့တယ်လို့အခွန်စည်းချက်မှုအသစ်တွေကနေလုံးဝပြဖြစ်သွားတဲ့အထိဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်နယ်ထရန့်ရဲ့အမျိုးသားလူညွန်ရေးဆိုင်ရာအကြောင်းပြချက်ဟာကနေဒါလိုနိုင်ငံမျိုးတွေခံလုံမှုမရှိကြောင်းလည်းအမေရိကန်ကိုတမနီနဲ့အလူမီနီယံအများဆုံးတင်ပို့နေတဲ့ကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကလည်းကိုကျိုးစီးပွားကာကွယ်မှုဝါဒနဲ့တွင်းကုန်ကုန်ကောက်ခံတဲ့အစီအစဉ်တွေဟာလက်တွေမှာအလုံးမဖြစ်တဲ့အကြောင်းမနေ့တုန်းကပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တဲ့ပြည်ထောင်နိုင်ငံကစီးပွားရေးဝန်ကြီးဘရူနိုလမ်မရီကလည်းကုန်သွယ်ရေးစစ်ပွဲတွေဖြစ်လာရင်အားလုံးနင်းနာရမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံကသူ့ရဲ့တပ်အင်အားကိုအစင်းမြင်ခင်းမီစနစ်တွေတပ်ဆင်လာတာဟာအမေရိကန်နဲ့ဥရောပတပ်ဖွဲ့တွေအတွက်အန္တရာယ်ရှိတဲ့အခြေအနေဖက်ကိုရောက်ရှိလာစေပါတယ်။ရုရှားတို့ဘက်ကသူ့ရဲ့တိုက်ချင်းပစ်စစ်လက်နက်တွေနဲ့အမေရိကန်နဲ့မဟာမိတ်တို့ကိုချင်းချောက်လာနိုင်တဲ့အပေါ်ကာကွယ်ရေးအရာရှိတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးစနစ်တွေအတုံးမကျဖြစ်သွားအောင်တိုက်ခိုက်ဖို့ပုံစံထုတ်ထားတဲ့စနစ်လေးမျိုးရရှိထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တဲ့အတွက်ဒီသတင်းမှတ်အတွင်းရုရှားရဲ့နျူကလ িয়ার လက်နက်သစ်တွေအပေါ်အများကအာရုံစိုက်လာနေတာပါ။ရုရှားနိုင်ငံကအခုနောက်ပိုင်းလှုပ်လာတဲ့ပုံစံအတိုင်းလက်နက်သစ်တွေကိုထုတ်ပြတဲ့အနေနဲ့ယူကရိန်းနဲ့ဆီးရီးယားမှာစမ်းသပ်အုံပြုမှာကိုအမေရိကန်နဲ့ဥရောပကတာဝန်ရှိသူတွေထပ်တူစိုးရိမ်နေကြတာပါ။စစ်အေးကာလနောက်ပိုင်းကဆက်လို့မတွေ့မမြင်ဖို့တဲ့အဆင်မျိုးနဲ့ရုရှားစစ်တပ်ကဆက်တိုက်ခင်မီနစ်စနစ်တွေအုံပြုလာတဲ့အတွက်အမေရိကန်ဘက်ကငြိမ်းချမ်းရေးကလွဲပြီးတော့ရွေးချယ်စရာဘာမှမရှိဘူးလို့ဥရောပကအမေရိကန်တပ်ဖွဲ့တမူးဗိုလ်ချုပ်ကြီးခရစ်စကာပါရိုတီကအမေရိကန်လွှတ်တော်ကိုကြားရပြင်းနေမှာသတိပေးတင်ပြခဲ့ပါတယ်။
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခွန်ရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်
။ And we need to keep continue to insist that there be referrals to the ICC. We need to continue to insist
ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုရမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဆိုသွားမှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအန်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့တုန်းကပဲပြောဆိုလိုက်တာပါလူ့ခွင့်ရေးကောင်စီအနေနဲ့ထရီညီလာခံကိုတောင်းဆိုဖို့နဲ့ထရီညီလာခံအနေနဲ့လည်း ICC ကိုတာဝန်ပေးနိုင်အောင်ကြိုးပမ်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ခန္ဒီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝန်းကဆွဆွဲနေတာဖြစ်ပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူ့ခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းညှင်းဆန်ထားပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးလုံးတစ်ဖက်မှုတီဖြစ်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းလဲဆွဆွဲထားပါတယ်။မနေ့ကလူခွင့်ရေးကောင်စီနှစ်ပတ်လည်စီအိုဝဲမှာပဲမြန်မာအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတော့လူမျိုးလုံးတစ်ဖက်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေကိုထုတ်ဖော်ပြသဖို့တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။
ရုရှားတရှိုဟောင်းတူဦးနဲ့တမိဖြစ်သူတို့ဘော်ဒါတို့အစိမ့်နဲ့တက်ခဲ့တဲ့ဖြစ်မှာရုရှားဘက်ကတာဝန်ရှိကြောင်းစုံစမ်းသိရှိပြီးဆိုရင်တင့်တော်တို့လုံးတုံ့ပြန်ဆောင်ရွက်သွားမယ်လို့ပရတင်ဝန်ကြီးချုပ်ထရီဆာမေးကပြောပါရယ်အကောင်ဆုံးတက်တွေရရပြီးတော့အရေးယူဆောင်ရွက်ဖို့အချိန်ရောက်ရင်အစိုးရဘက်ကတင့်တော်တို့လုံးကင်သွားမှာဖြစ်တဲ့အပြင်စုံစမ်းစစ်ဆေးမှုတွေဆက်လုပ်ဖို့ရဲတပ်ဖွဲ့ကိုအချိန်ပေးရမယ်လို့လည်း ITV ရုပ်မြင်သံကြားကနေဝန်ကြီးချုပ်မေးကကြားတာပရတင်မှာပြောပါရယ်ရုရှားကတရှိုဟောင်းတူဦးကိုအာယုံကြောထိခိုက်စေတဲ့ဒါတို့အစိမ့်နဲ့တက်ခဲ့တဲ့ဖြစ်အတွက်လှုပ်တဲ့လူတရယောက်ကိုစုံစမ်းသိရှိပြီးဆိုရင်အရေးယူလုံဆောင်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိရမှာဖြစ်တယ်လို့ British ပြည်ထောင်ရေးဝန်ကြီး Emma Rudd ကလွှတ်တော်ကိုကြားရပြတင်းနေမှာပြောပါရယ် Salisbury မြို့ဈေးဝယ်စင်တာအနီးမှာအတုံးပြုတ်ခဲ့တဲ့အာယုံကြောထိခိုက်စေတဲ့အဲ့ဒီအခြေအကြောင်းလူပေါင်း20ဦးတို့နာမကျန်းဖြစ်သွားခဲ့ရတယ်လို့လည်းရဲရဲရှိသူဦးက Britain Sky သတင်းဌာနကိုပြောပါရယ်အစိတ်အတကြောင့် Russia တရုတ်ဟောင်း Sergey Kripal နဲ့တမိဖြစ်သူ Yulia တို့အပြင်သူတို့နှစ်ဦးမြင့်မျောတဲ့ချိန်မှာပထမဆုံးလာရောက်ကူညီပေးခဲ့တဲ့ British အရာရှိ Nick Bailey တို့ကိုစေရင်တင်နာဆဲဖြစ်ပါရယ် Skipper ဟာ Russia တရုတ်အတော်များများအကြောင်း British ထောက်လှမ်းရေးကိုတင်ပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခံရပြီးတော့ထောင်နာလေးနဲ့ချခံခဲ့ရပြီးအမေရိကန်ပတ်ဝင်ပတ်သက်တဲ့တရှိုအပြန်လန်လဲလှယ်တဲ့အစီအစဉ်နဲ့ပြန်လဲလွတ်မြောက်လာတာပါရုရှားထောက်လှမ်းရေး KGB အရာရှိဟောင်းတို့ဖြစ်တဲ့ သမရပူတင်ကအဲ့ဒီအချိန်မှာရုရှားကိုတစ်စာဖောက်တယ်လို့ဆိုသူတွေကိုတပ်ပစ်မယ်လို့ယူမြင်သားကြမှာပြောဆိုချင်းကြောက်ခဲ့ပူပါတယ်
အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ဒေသမှာတာလီဘန်ရဲ့အယုံတက်ချိန်မတိုင်ခင်စီးနင်းတိုက်ခိုက်မှုတစ်ခုတွင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်18ဦးထက်မနည်းသေဆုံးပြီးအများပြတ်ဒဏ်ရာရသွားပါတယ်။တခါပြည်နယ်မှာရှိတဲ့တောင်ထူထက်ရခွာကြာကာခရိုင်ကအာဖဂန်စစ်ကြီးစက်စခန်းတစ်ခုကိုတပုံးတွေစီးနင်းတိုက်ခိုက်ရာကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။တာလီဘန်ဖွဲ့ကတက်နေတော်လို့မြည်ပြထားတဲ့အထူးတပ်ဖွဲ့ဝင်တွေအများပြတ်ပါဝင်တဲ့တိုက်ခိုက်သူတွေဟာစစ်စခန်းနဲ့အနီးအနားကလုံခြုံရေးကိစ္စခန်းတွေကိုလျှော့ပြက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။သေဆုံးသူတွေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ကြောင်းလည်းအတည်ပြုခဲ့တာပါ။တာလီဘန်ပြောခွင့်ရသူကတော့စစ်စခန်းနဲ့ကင်းစခန်းစစ်နှစ်ခုကိုတပ်ဖွဲ့ဝင်တွေဝေရောက်စီးနင်းတိုက်ခိုက်ခဲ့ပြီးအာဖဂန်တပ်ဖွဲ့ဝင်30နီးပါးတေဆုံးသွားခဲ့ကြောင်းကြေညာခဲ့ပါတယ်
။ပစိဖိတ်သမုတ်ထရာတွေကလူသူအယောက်ပေါင်နေတဲ့ကျွန်းတစ်ခုပေါ်မှာ1948ကတွေ့ရှိခဲ့တဲ့အရိုးတွေဟာပျောက်ဆုံးသွားတဲ့နာမကျော်လင်းမှုအမာလီယာအီဟတ်ရဲ့အရိုးတွေဖြစ်တယ်လို့တနက်စီပြည်နယ်မနုဿဗေဒပညာရှင်တို့ကပြောဆိုလိုက်ပါတယ်။ Richard Jens ကအဲ့ဒီတပ်တွေအထောက်အထားတွေဟာလင်းမှုအမာလီယာအီဟတ်ရဲ့အတော်ကောင်းမွန်နေတဲ့ကျဉ်းကျန်းအရိုးတွေဖြစ်တယ်လို့ Forensic andanthropology စာဆောင်မှာရေးပါတယ်အရင်တုန်းကလေးလာရမှာတော့နီကူမာရာရိုကျွန်းပေါ်မှာတွေ့ရှိခဲ့တဲ့အဲ့ဒီအယိုးတွေဟာအမျိုးသားတအူးရဲ့အယိုးတွေဆိုပြီးတော့ကောက်ချက်ဆွဲခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ view ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို radio ကသာမကပဲview ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငှက်မှုခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်စီးရီးယားအတွက်ကုလထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတီးကြလွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတော့လှုပ်ဆောင်စေခြင်းတယ်လို့လည်းလူအခွင့်ရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ်ကနေပြီးတော့အန်ဒရူးဂီလ်မော့ကပြောကြားတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကို၄ရက်ကြာတွားရောက်ပြီးမကြာသေးခင်ကမှပြန်ရောက်လာတဲ့ဂီလ်မော့ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာ VOA သတင်းတော့မာဂရက်ဘက်ရှာကတွေ့ဆုံမေးမြန်းထားတာပါလေဒီအကြောင်းကိုကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအန်ဒရူးဂီလ်မိုးကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုးကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့အပြင်ပုံစံသစ်တစ်မျိုးနဲ့တောင်မှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိမ်းမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ
် For example there is no distribution allowed by UN humanitarian agencies to Rohingya inside
ဥပမာအဖြစ်မြန်မာနိုင်ငံတွင်းက Rohingya တွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူးလေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်ဈေးတွေမိရှုခံရပါတယ်။ဒါ့အပြင်ပိတ်လောင်ထားတယ်လို့မျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအိမ်ထဲကနေတောင်အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်။
နိုင်ငံတွင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလဲလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုးကဆိုပါတယ်ဒီအတွက်လှုပ်ဖို့လိုတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to prevent
ချင်းနာကတော့မြန်မာလူညိုရေးတပ်ဖွဲ့တွေအနေနဲ့သူတို့လုံနေတဲ့လုံရက်တွေကိုမလုံအောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်ဒါအပြင်ဒုက္ခတွေအိမ်ပြန်နိုင်အောင်အပြောနဲ့မဟုတ်ပဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်
။ဒီချိန်ထဲမှာပဲဒုက္ခတွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်ဆီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂီလ်မိုးကလူလာပါတယ်
။ I'm talking about is the IIIF independent international investigative mission that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာဘယ်သူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေတနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်ဘဇားကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့မစ္စတာဂူမိုကပြောပါတယ်။ဒါ့အပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးအောင်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူမျိုးရေးကောင်စီပဲဖြစ်ပြီးတော့လူမျိုးရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
we would like the security council to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်။ဒုက္ခသည်တွေကိုအိမ်ပြန်ခွင့်ပြုရမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချမှတ်ရမယ်ဆိုတာကိုလူမျိုးရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ
်။ဆွေဇလာနိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာဂျန်ဘေးပုတ်ကိုဦးတောင်ထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းတော့တွေကိုကြာတာပြေးနေကပဲပြောခဲ့ပါရခင်ဗျာ
ကိုကြည်ကျော်သိန်းပြောပြခဲ့တာပါအခုတော့ကချင်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာမှာတလားကြော်ကြာပျောက်ဆုံးနေတဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးရဲ့ရုပ်အလောင်းကိုတော်ရင်းတနေရာမှာရှာဖွေတွေ့ရှိခဲ့ပြီးဒီကနေ့မှာတော့မန်စီမြို့နယ်ရဲစခန်းမှုနဲ့အာဏာပိုင်တွေကတွားရောက်စစ်ဆေးတူးဖော်ခဲ့ပါတယ်။သူတို့နှစ်ယောက်ပျောက်ဆုံးနေချိန်ကမန်စီမြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့တိုင်ကြားထားရကအခုအခါလူသေမှုနဲ့ပြောင်းလဲအမှုဖွင့်မှုကိုလည်းပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးဟာမန်စီမြို့နယ်မိုင်းခေါင်ကျေးရွာကချင်နှစ်ချင်းခရိယံအသင်း KBC စခန်းကဥဖော်ခန်းရော65နှစ်နဲ့ကက်သလစ်ဒုက္ခသည်စခန်းကဥအင်ခွန်တော်ဆန်းခေါ်ဒေါ်ဂျင်တော်ဆန်း35နှစ်တို့ဖြစ်ပါတယ်သူတို့ဟာဇန်နဝါရီလ31ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဒီလ10ရက်နေ့မှာသူတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ရုပ်လောင်းတွေရှာဖွေတွေ့ရှိပြီးတဲ့နောက်မှာမိသားစုဝင်တွေကမန်စီရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ဒီကနေ့မနေ့မှာရဲစခန်းမှုနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွားရောက်တူးဖော်ဖို့ပြင်ဆင်ရမှာနေကင်းနှစ်နာရီလောက်မှာတပ်မတော်ကတွားရောက်တူးဖော်ဖို့ခွင့်ပေးခဲ့ပါတယ်။ဒီကနေ့နေကင်းမှာတော့တူဖော်ဖို့တွားရောက်နေကြောင်းကိုမိုင်းခေါင်ကြီးရွာကအုတ်ချွေရည်မှုဥမရန်ဆိုင်ဘောက်ကအခုလိုပြောပါတယ်။အ
ဲအခုမှတော့ဖော်မယ်အခုရရေးနေတဲ့ဟိုဆန္ဒပေါင်းစုံပါတယ်ဟာသူမှခွင့်ရတယ်သူကဟိုနောက်ပဲတင်တယ်ဟိုဇန်နဝါရီ31ရက်ဆိုလားအဲ့နေ့မှာဆက်ကြောက်သွားအဲ့ဒါဟိုသူအဟင်းချပါဆိုင်နေတယ်ဆိုတာဆပ်ပရာရွာမှာသူအရင်နေ့ဖြစ်သွားတာ
ဒီလူပျောက်ဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်ကဖမ်းဆီးထားတာကိုအမျိုးသမီးနှစ်ယောက်ကနောက်ဆုံးတွေ့မြင်တယ်လို့ဒေသခံတဦးကပြောဆိုပါတယ
်။ဖမ်းသွားတာတော့သင်ချားတယ်။အဲမိန်းမနှစ်ယောက်ကတွေ့လိုက်တယ်ပေါ့။အဲဖမ်းသွားတဲ့သူတယောက်ကိုသူကဒီယောက်ကိုစစ်သားဝတ်စုံမနော်အဝတ်ခိုင်းတယ်လေအရှင်တို့ကဝတ်ခိုင်းတယ်တဲ့။အမင်းတို့အဖွဲ့ဒီပါညာပြောတော့ဘောနော်။အမှန်ဆိုရင်သူတို့ကအဲ့မှာမိုင်းခေါင်အဲ့မှာသူကအဲဒီလို့ဒီလို့မှနေတာအဲမျောလဲအဲယူအမနေစနဲ့မနေသခုဒါကြောင့်မို့အဲတော့မှမဆူလိုက်ပါညာဘုကတော့အဲမျိုးသာသားတဲ့အဲလူရောက်ပဲ
ညနေ၄နာရီလောက်မှာတော့အလောင်းတွေကိုတူးဖော်နေပြီဖြစ်ကြောင်းတူးဖော်ရမှာလိုက်ပါသွားသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့အခုလောင်းဖော်နေတယ်တော့သူတို့မျိုးအလောင်းတွေချာနေကြဆူနေတယ်ဟုတ်ဘူးဘူးနေကမှတော့သူ့ကိုကြတော့ဖြစ်နေနေဆောင်တော့အဲ့ဒီအမြင့်တက်တွေချက်ဆိုတဲ့အတိုင်းပဲဒီတော့မြုပ်တဲ့ချမ်းမှာဒီအဲ uniform ကိုဝတ်ထားပြီးရက
ြသူတို့နှစ်ယောက်ပျောက်ဆုံးပြီးတဲ့နောက်မှာတော့မန်စီရဲစခန်းမှာလူပြောက်တိုင်ကြားထားခဲ့ပြီးအခုအခါမှာမိသားစုဝင်တွေကလူတွေမှုအဖြစ်ပြောင်းလဲဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်လက်ရှိတည်ဆုံးသူနှစ်ယောက်ရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးမန်စီရဲစခန်းမှုကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေချနိုင်တာမရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်မေလကမိုင်းခေါင်စခန်းကစစ်ဆောင်ဒုက္ခသည်၃ဦးဟာတမရော်ကဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးခဲ့ဘူးပါတဲ့နောက်ဆုံးမှာမန်စီအခြေစိုက်ခမရ319တပ်ရင်းကတပ်သားတွေကတပ်ဖြတ်ခဲ့တာကြောင့်တရင်မှုအပါအဝင်တမရော်သား6ဦးကိုတမရော်စစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့တမရော်ကနေရာသက်ပံထုတ်ပယ်ခဲ့ပါတယ်
ကောက်ကွက်မှုကြီးချမှာပဲ ရင်းစုစည်းလို့လူသိများတဲ့ငင်းညံစွာစုဝေးခြင်းနဲ့စီတန်းလဲလဲခြင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်အောင်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်တမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆန္ဒပြရမှာကုန်ကြစည်းနဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့ဆန္ဒပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်ပါလဲ။ညှိစုစီဥပဒေကိုပြင်သစ်မသင့် VOAS နေနေညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မနက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အကျဉ်းထောင်တွင်အခွင့်အရေးတိုးမြှင့်ပေးဖို့ဆိုတဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကသွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AAPBB တို့ကပြောဆိုလိုက်ပါတယ်။အကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေအကျဉ်းထောင်နဲ့အကျဉ်းသားဥယေမမျှတဖြစ်နေတာကိုရှော့ချနိုင်မဲ့အစီအစဉ်တွေအပါအဝင်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေရောအကျဉ်းသားလှုပ်ရှားသူတွေပါပူးပေါင်းပြီးတော့ဆွေးနွေးကြကြတာပါ။အသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ်
။ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေအသီးသီးမှာအကျဉ်းသားဥယေကတစ်နေ့ထက်တစ်နေ့ပိုတိုးလာနေပြီးတော့အခုဆိုရင်တော့အကျဉ်းသားဥယေက6000ကျော်လို့တသိန်းသားအထိရှိလာနေတဲ့အတွက်လက်ရှိအကျဉ်းထောင်အကျဉ်းစခန်းအရေအတွက်နဲ့လက်ရှိအကျဉ်းသားဥယေမမျှမတဖြစ်လာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ကပြောဆိုလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တာဝန်ရှိတဲ့သူတွေနဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AABB အဖွဲ့တို့ပူးပေါင်းပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားကစားဝင်ဌာနပညာရေးဝန်ကြီးဌာနနဲ့အကျဉ်းဦးစီးဌာနကတာဝန်ရှိရသူတွေတွေ့ဆုံပြီးမြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲနိုင်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုဦးဆောင်သူတဦးဖြစ်တဲ့အကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့အတွေ့အမှုဦးတိန်နိုင်က VOA မြန်မာပိုင်းကိုပြောပါရစေ
။ကျွန်တော်တို့ကမနေ့ကနဲ့ဒီနေ့နှစ်ရက်ပေါ့နော်။ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြုလုပ်ခဲ့တာဖြစ်ပါတယ်။ကျင်းတော်စနစ်တစ်ခုလုံးကြီးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလလည်းဖြစ်နေတဲ့အခါကျတော့ဒီနှစ်ကာလမှာဟိုမဖြစ်မနေပြုပြင်ပြောင်းလဲဖို့လိုနေတယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်။ဒါကလည်းလွတ်တော်လေးဘက်ကလည်းအစိုးရလေးဘက်ကလည်းဒီနှစ်ကာလမှာအကျဉ်းတော်ဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအကျဉ်းတော်ဥပဒေအပါအဝင်ပေါ့လေဆိုတော့အကျဉ်းတော်စနစ်ကြီးတခုလုံးပြုပြင်ပြောင်းလဲဖို့အတွက်ဘာလို့ပြုပြင်ပြောင်းလဲစစ်လဲဆိုတဲ့အချက်လေးပေါ့အဓိကကတော့ကျွန်တော်တို့ကဒီအကျဉ်းထောင်ထဲမှာရှိနေတဲ့လူတွေကိုအကျဉ်းသားတွေကိုအသေးစားရတာပြုပြင်ပြစ်တင်ရေးဆိုတဲ့ကိစ္စအကျဉ်းသားတွေရဲ့အခွင့်အရေးပေါ့ဒီမြန်မာနိုင်ငံရဲ့အကျဉ်းထောင်တွေမှာတကယ်လက်တွေ့အခက်အခဲဖြစ်နေတဲ့အကျဉ်းထောင်ရဲ့ဌာနနဲ့ဟိုဝန်ဆောင်မှုတွေနှစ်ဆောင်လောက်များပြားနေတဲ့ကိစ္စလေးဘယ်လိုရှင်းရမလဲဆိုတဲ့ကိစ္စလေးကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့ဟိုဆွေးနွေးပွဲဖြစ်ပါတယ
်မြန်မာနိုင်ငံတဝန်းကအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးကြီးလိုအပ်နေတဲ့အခြေအနေတွေကတော့အကျဉ်းထောင်တွေနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အကျဉ်းသားတွေရဲ့နေစဉ်အကျဉ်းဆံဘဝအကျတဲမှုတွေပုံမှန်အိပ်စက်ချိန်မလုံလောက်တာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေနဲ့အတူတကူရေတန့်ရှင်းမှုတောက်သုံးရေမတန့်ရှင်းမှုအပါအဝင်ရာသီဥတုဒဏ်ကိုလည်းဆူဆူဝါးဝါးခံနေရတာတွေရှိနေတယ်လို့အကျဉ်းထောင်ရဲ့အခြေအနေကိုလေ့လာသူတွေကထောက်ပြပါတယ်အကျဉ်းထောင်တွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကလည်းပြုပြင်ပြောင်းလဲတင်တာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ဦးတိန်နိုင်ကပြောပြပါတယ
်အဓိကကတော့သူတို့ကလည်းအကျဉ်းထောင်စနေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်ဖြစ်ကျွန်တော်တို့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလမှာတရတအားသူတို့နေတဲ့ပြုပြင်ပြောင်းလဲမှုလူတွေဆိုတဲ့အတွက်သူတို့အနေနဲ့လည်းတရတအားအက jadi sunyi juga ni. Nai juga ni. Oh, terus ni ni jenama ni saya cakap tau ni jenis gambo. Ada lagi, alam bawah ni mana cakap tu bawah yang biru, sesuatu ni 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 lagi ni siapa ni? Ayuh, abah mah terus terus saja ni abah mah jambu je ni.
แต่ตรงเจนี่อะไรลูกที่เราสนิทกันหรอเนี่ยจะได้เจอมาเกเรเจ้าหน้าสนิทอยู่เป็นเพียงเล่มุสายสุนีมูเรมาโรลูกดอกกุ้งเลรีโอตั้งสายวันนี้ทันได้ดาวินชีเดตุริกาบาปูบังปาวินสุนีเกเรด้วยนักการมาโรลูกคุยเนี่ยยี่ท้าวสนิทเด็กอุสนิทจะสั่งยาทาร์เรเจ้าหน้าสนิทปอบเอาลามะลูกยงจิมยอลินจังเลอูเตยนังกับเยาวาร์เรอคุลูมิวเจ้าหน้าในเดมาเจ้าหน้าอุยเอซามเดมยาพยาลาเรเชนีมาโรเจ้าสารีดาอยู่เป็นเพียงเลยเอป่าวินลุนยิ่งเช่นนัก တွေရှိပါတယ်
ဆိုတော့အခုလက်ရှိက9000ကျော်ဖြစ်နေတဲ့ခါကျတော့နှစ်ဆနီးနီးလောက်များပြားနေတာဖြစ်ပါတယ်အထုပ်သားဥယျာဉ်ကလည်းဒီ9000နီးနီးလောက်ကိုဖြစ်နေတဲ့အခြေအနေမျိုးပ
ါ
ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ခုနှစ်နဲ့နေတယ်ဒီအချင်းတော်ချင်းမှာအခြေသာဥယျာဉ်ကတော်တော်လေးများနေတဲ့ပြဿနာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလက်ရှိရင်ဆိုင်နေရတဲ့အခြေအနေလေးကိုကျွန်တော်တို့လူငင်းချလာပေးပေးတယ်ဆိုတဲ့ကိစ္စမျိုးဒီအချုပ်လေးကိုဘယ်လိုပုံစံမျိုးနဲ့ထုတ်သားလေးကိုဆွတ်ချနိုင်မလဲဆိုတဲ့ကိစ္စမျိုးဝိုင်းဝန်းပြီးတော့တစ်ချိန်ရှာကြတဲ့သဘောပါပဲ
အကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလဲအသက်မွေးဝမ်းကြောင်းအတွက်လုပ်ငန်းဝင်တွင်ဝင်ရောက်ရေးပညာဆက်လက်သင်ကြားနိုင်ရေးအပါအဝင်လူပေါင်းတိုင်းဝိုင်းကိုပြန်လည်ဝင်ဆက်နိုင်ရေးတွေမှာသက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့အကျဉ်းသားအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်
အဆုမွန်စူးစီးတင်ပြခဲ့တာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှပဲ VOA မြန်မာပိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲတိ Asia Set 7 ဂျိုဒူကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာတဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံလိုက်တဲ့ပေါ်ဒိန်းနဲ့ကျူဆူလာတွေတန်တရားမြင်တွေလည်းထွက်ပေါ်လာပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ချင်ဟွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်ပြီးအမေရိကန်သမ္မတအမျိုးသားလူမျိုးရေးအကြံပေး HM McMaster ပါဝင်အင်ဂျီရောရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲချွန်ယီယွန်ကမနေ့နောက်ပိုင်းမှာပဲကြေညာလိုက်တာပါအမေရိကန်ကိုတင်သွင်းတဲ့တမနီတွေပေါ်85ရာရင်းလုံးနဲ့အလူမီနီယံတွေပေါ်10ရာရင်းလုံးကောက်ကံမကျင်ညာချက်ကိုတမနာတော်နဲ့ထရန့်မနေ့တုန်းကပဲလက်မှတ်ရေးထိုးလိုက်ပါတယ်အစ်တတ်မှတ်လိုက်တဲ့တွင်းကုန်ကုန်တွေကိုတော့လာမယ့်15ရာနှစ်ကစလို့ကောက်ကံတော့မှာပါဥရောပတမက EU ကတော့အခွန်စည်းမျဉ်းသစ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပြောဆိုလိုက်ပါတယ်စည်းမျဉ်းသစ်မှာ EU နိုင်ငံတွေကိုကင်းလွတ်ခွင့်ပြုထားကြအောင်အတည်ပြုချက်ရဖို့မျှော်လင့်ကြောင်းလည်း EU ကုန်သွယ်ဆိုင်ရာကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်အခိုင်အမာကတကြောပြန်ပရိပကတ်တွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခေါ်ယုံ ICC ကအရေးယူနေအောင်ကုလသမဂ္ဂထရီညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ် ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့တောင်းဆိုရမှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောဆိုခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကမဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ် VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 ထိ9km 19.25ရုပ်ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နေ့အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is